ရွေးညာရေးကိစ္စနဲ့ပတ်သက်ပြီးတော့တန်တမာရေးနီလန်းနဲ့အဖြေရှာဖို့အမေရိကန်ပြည်ထောင်စုကလိုလားပါတယ်။ဒါပေမဲ့လိုအပ်ရင်မြန်မာနိုင်ငံအပေါ်အေးအေးယူတန်ခတ်ပိတ်ဆို့မှုပြုလုပ်ပြီးတော့ဖိအားပေးဖို့ကိုလည်းစဉ်းစားထားတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ထိပ်တန်းတာဝန်ရှိသူတူကဘင်္ဂလားဒေ့ရှ်နိုင်ငံမှာတနင်္ဂနွေနေ့ကပြောကြားလိုက်ပါတယ်။လူသားတွေအတိတ်တခါရောက်နေကြရတဲ့အရေးခင်းကိုမြန်မာနိုင်ငံနဲ့ဆွေးနွေးညှိနှိုင်းပြီးတော့အဖြေရှာရေးကထိပ်တန်းဦးစားပေးဖြစ်ပြီးတော့ညှိနှိုင်းအဖြေရှာလို့မရနိုင်ဘူးဆိုရင်တော့ပြင်းထန်တဲ့အရေးယူမှုတွေချက်မှတ်ဖို့ရှိတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့နိုင်ငံရေးရာဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးတောမတ်ဆန်နွန်ကပြောပါတယ်ကျွန်တော်တို့မှာတန်ခတ်အေးအေးယူမှုနီလန်းနေအများပြားရှိတဲ့အကြောင်းဒီအထက်ကနေဘယ်နည်းနဲ့အေးအေးယူရမလဲဆိုတာကိုဆုံးဖြတ်ကြရမှာဖြစ်ပါတယ်ဒါကကျေပြန့်တဲ့ဖိအားပေးမှုတွေကဒစိတပိုင်းဖြစ်တယ်လို့မစ္စတာဆန်နွန်ကဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကိုဒကာမျိုးမှာတွေ့ဆုံပြီးတော့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားတာဖြစ်ပါတယ်ဒါပေမဲ့ဒီအချိန်ကတော့ပြဿနာကိုအဖြေရှာဖို့သာဖြစ်ကြောင်းနဲ့အေးအေးယူအပြစ်ပေးဖို့မဟုတ်ကြောင်းသူကပြောပါတယ်ရိုဟင်ညာလူနည်းစုတွေပေါ်နိုင်လုံမင်းထက်ပြုမှုဆက်ဆံမှုတွေအဆုံးတက်သွားအောင်မြန်မာစစ်တပ်အပေါ်ပြင်းထန်တဲ့အရေးယူတခန်းပိတ်ဆို့မှုတွေချမှတ်ဖို့အမေရိကန်လွှတ်တော်အမတ်တွေကအစိုးရကိုတောင်းဆိုခဲ့ပြီးရဲ့အနေနဲ့အကြမ်းမှာအခုလိုဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးကပြောဆိုလိုက်တာလည်းဖြစ်ပါတယ်